အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးရုံမှာဖိုင်ဇာကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထိုးတာကိုရုပ်တံကနေထုတ်နှင်ပြသခဲ့တာပါ။အမေရိကန်ခေါင်းဆောင်တွေကဒုသမ္မတမိုက်ပန့်စ်၊နှုတ်တော်ဥက္ကဋ္ဌနန်စီ ပယ်လိုစီနဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်မစ်ချ်မက်ကွန်နာတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကာကွယ်ဆေးထိုးခဲ့ကြတာပါ။တောက်ကြံနေ့မှာအရေးပေါ်အခြေအနေတုံးကာကွယ်ဆေးဖြစ် FDA ကဒုတိယမြောက်အတည်ပြုပေးလိုက်တဲ့ American ဆေးကုမ္ပဏီ Moderna ထုတ်ကာကွယ်ဆေးကို American နိုင်ငံတလုံးမှာတနင်္လာနေ့မှာရရှိကြမှာဖြစ်ပါတယ်။ဒီလအစောပိုင်းကအတည်ပြုပေးခဲ့တဲ့ Pfizer BioNTech ရဲ့ကာကွယ်ဆေးနဲ့အခု Moderna ထုတ်ကာကွယ်ဆေးတွေကို American နိုင်ငံတလုံးကကျန်းမာရေးလုပ်သားတွေနဲ့နာတာရှည်ဆောင်ရှောက်ရေးဌာနတွေမှာရှိသူတွေကိုပထမဦးစားပေးနေတဲ့ထိုးနှံပေးဖို့လှုပ်ဆောင်နေတာပါ။သူတို့ပြီးရင်တော့အသက်85နှစ်နဲ့အထက်တကြီးပိုင်းတွေနဲ့မိသက်သမားတွေ၊ကျောင်းဆရာတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကိုဒုတိယဦးစားပေးဖြစ်ထိုးပေးကြမှာပါ။